ဖိလစ်ပိုင်နိုင်ငံမှာမူရစ်စီဝါမောင်ကိုရောင်းဝယ်သူတွေကိုတပ်ဖြတ်နှိမ်နင်းတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU တာဝန်ရှိသူတွေကိုဖိတ်ခေါ်မယ်လို့သမ္မတရူဒီဂိုဒူတာတေကပြောလိုက်ပါတယ်။အဲဒီကိစ္စပေါ်အမေရိကန်နဲ့တခြားနိုင်ငံတွေကအစိုးရနေကြတာပါ။ဂျာဒါဗရီနီကမနီလာမြို့တော်မှာပြောတဲ့မိန့်ခွန်းနဲ့သမ္မတဒူတာတေကအဲဒီလိုကန့်လန့်သွားတာဖြစ်ပြီးသူ့ရဲ့နှိမ်နင်းဖြိုခွဲမှုအပေါ်ဝေဖန်သူတွေကိုလည်းတုံ့ပြန်ပြောဆိုပါတယ်။ကုလသမဂ္ဂနဲ့ EU တာဝန်ရှိသူတွေကသူ့ရဲ့ဖိတ်ကြားချက်ကိုလက်ခံတယ်ဆိုရင်လူ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်ပြီးသူ့အနေနဲ့လည်းအဲ့ဒီတာဝန်ရှိသူတွေကိုလူသိရှင်ကြားမေးမြန်းမှာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ30ရက်နေ့မှာသမ္မတဖြစ်လာပြီးခဲ့ကစလုပ်ခဲ့တဲ့မူရစီဝါနှိမ့်နေရေးအတွင်းမူရစီဝါရောင်းဝယ်သူနဲ့300သူ3000လောက်ကိုတတ်ခဲ့ပြီးပါပြီ။ပြီးခဲ့တဲ့လကလာအိုနိုင်ငံမှာထိပ်သီးအစည်းအဝေးကျင်းပချိန်တွင်သမ္မတဒူတာတေကသမ္မတဘရက်ကိုဘားမားရဲ့မိခင်ကိုပုတ်ခတ်စော်ကားတဲ့စကားမျိုးပြောခဲ့ပြီးတဲ့နောက်သမ္မတနှစ်ဦးတွေ့ဆုံတဲ့အစီအစဉ်ကိုအမေရိကန်ကဖျက်ခဲ့ပါတယ်။မူရစီဝါနှိမ့်နေရေးသူ့အစိုးရရဲ့လုပ်ရပေါ်ဆရာမလုပ်ဘူးလေသမ္မတဒူတာတေကသမ္မတဥပမာကိုတတိပေးခဲ့ပါသေးတယ်။နောက်ပိုင်းမှာတော့သူ့ရဲ့ပြောဆိုမှုအပေါ်စိတ်မကောင်းတဲ့အကြောင်းသမ္မတဒူတာတေကပြန်ပြောခဲ့ပါတယ်။